ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်လာတဲ့အဲ့ဒီညီလာခံမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကိုအာရှမှာစီးပွားရေးအရာဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံတစ်နိုင်ငံအဖြစ်ပုံဖော်ပြောဆိုခဲ့ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုဖို့မြန်မာအနေနဲ့ပြင်ဆင်နေတယ်လို့ကုမ္ပဏီတွေအတွက်အခက်အခဲဖြစ်စေတဲ့ကြိုးညီစနစ်ကိုဖျက်သိမ်းဖို့ဆုံးဖြတ်ထားကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ Those who know Myanmar well will know that this country offers a possibility of immense returns to investors who are both patient and innovative.
အာရှမှာအစည်းအဝေးဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေဆောင်ရွက်နေပြီးနှစ်ပေါင်း30အတွင်းဝင်ငွေအလက်အလက်ရှိတဲ့စီးပွားရေးအဆင့်ရှိတဲ့နိုင်ငံဖြစ်လာဖို့ရည်မှန်းချက်နဲ့အတူနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေအတွက်မလုံးပေဆွဲဆောင်တဲ့နည်းလမ်းတွေကိုရှာဖွေနေကြောင်းလဲဒေါက်ဆန်းစုကြည်ကပြောပါတယ
်။ As Southeast Asia's final frontier market, final and best we hope.We offer innumerable investment opportunities. Investment opportunities are everywhere in Myanmar.
ဒါပေမဲ့လည်းယင်းနှိမ့်မြုံနယ်သူတွေအတွက်စီးပွားရေးလုပ်ငန်းတွေအလွယ်တကူဆောင်ရွက်နိုင်စေရေးအထောက်အကူပြုတဲ့ဤဥပဒေတွေတိတိကျကျမရှိသေးတာ။နောက်ပြီးတော့လူမျိုးတုံးတက်ပြတ်မှုကျူးလွန်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်းဆိုင်နေရတဲ့မြန်မာနိုင်ငံအတွက်လူ့ခွင့်ရေးတေချာအောင်ဆောင်ရွက်နေတဲ့အနေအထားမတွေ့ရသေးဘူးလို့ယင်းနှိမ့်မြုံနယ်သူတွေဘက်ကထောက်ပြကြပါတယ်။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ပြောတဲ့မိန့်ခွန်းထဲမှာယင်းနှိမ့်မြုံနယ်မှုဆိုင်ရာဥပဒေနည်းလမ်းတွေလူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေစတဲ့အဓိကကျတဲ့အချက်တွေထည့်သွင်းပြောကြားခြင်းမရှိတဲ့အပေါ်မှာယင်းနှိမ့်မြုံနယ်သူတွေဘက်ကစိတ်ပျက်တဲ့အနေအထားတွေ့ရတယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ကသုံးသပ်ပါတယ
်။ Once again now is known as the country where there is genocide.
အခုနောက်တစ်ကြိမ်လူမျိုးတုံးတပ်ဖြတ်မှုဒါမှမဟုတ်လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့နိုင်ငံအဖြစ်တမတ်ခံထားရတဲ့နိုင်ငံဖြစ်နေပါတယ်။ဒါဟာယင်းနှိမ့်မြုံနယ်သူတွေအတွက်အလွန်ကြီးမားတဲ့အဟန့်တားကြီးဖြစ်ပါတယ်။ဒေါ်ဆန်းစုကြည်မိန်ကွန်းကိုယင်းနှိမ့်မြုံနယ်သူတွေတော်တော်များများစိတ်ပျက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာသူတို့အတွက်အခွင့်အလမ်းတွေအများကြီးရှိတယ်ဆိုတာသိကြပါတယ်။ဒါပေမဲ့သူတို့အတွက်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်ပါတယ်
။အထူးသဖြင့်လူခွေရဲ့အခြေအနေတွေကောင်းမွန်တယ်ဆိုတာသိကြစေရေးယင်းနှိမ့်မြုံနယ်သူတွေကလူလာကြောင်း Mark Farmana ကပြောပါတယ်။နေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညီလာခံကိုနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်ပေါင်း400ကျော်တက်ရောက်ခဲ့ပါတယ်။အဲ့ဒီထဲမှာတရုတ်၊ဂျပန်၊စင်ကာပူနဲ့အိန္ဒိယထိုင်းနိုင်ငံကကိုယ်စားလှယ်တွေအများဆုံးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပေးထားတဲ့အထူးကုံသွယ်ကင်းလွတ်ခွင့်ပြန်ရုပ်သိမ်းနိုင်ခြင်းရှိနေကြောင်းဥရောပသမ္မတကသတိပေးပြောထားပါတယ်။အခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေအရအနောက်နိုင်ငံတွေဘက်ကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကြာဆင်းလာချိန်တရုတ်ပါဝင်အာရှနိုင်ငံတွေပိုးပြီးဝင်လာဖို့ရှိတယ်ဆိုပေမဲ့ဈေးကွက်စီးပွားရေးအရာပြိုင်ဆိုင်မှုအားနည်းမှာဖြစ်ပြီးမြန်မာနိုင်ငံအတွက်နစ်နာချက်တွေရှိနိုင်တယ်လို့အမေရိကန်ခြေဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကပြောပါတယ
်နိုင်ငံရေးနဲ့စီးပွားရေးကတော့ဆက်နေပါတယ်ကွာဟိုစီးပွားရေးတက်ဖို့ကနိုင်ငံရေးရဲ့ချိန်မြင့်မှုလည်းအရေးကြီးပါတာအခုဖြစ်နေတဲ့အခြေအနေကဒီအာရှကတရုတ်နဲ့ဂျပန်အိန္ဒိယနိုင်ငံတွေရောလေစင်ကာပူဒါလောက်ပဲ investment ညာရှိတယ်။အဲ့မှာမှဆိုးတာကတရုတ်ကအများဆုံးပါလေ။ဆိုအနောက်နိုင်ငံတွေဝင်မှစီးပွားရေးအပြိုင်ဆိုင်မှုများလေဟိုအဖက်ဖက်မှာတိုင်းပြည်တွေကောင်းတယ်ပါလေ။ရေးတုံးနဲ့ကြာမယ်ရွေးမှုတွေပုံပြီးတော့ကောင်းတယ်ပါလေ။အဲမဟုတ်လို့ရှိရင်ဒီတစ်ခုနှစ်ခုသုံးခုလောက်ကိုပဲကွက်ပြီးတော့ဘလို့ပဲပြေးပြေးယူရတဲ့အခြေအနေဖြစ်မှာပါလေ။အဲ့တော့ကျွန်တော်မြင်ကတော့ဒီအရေးဖိတ်ခေါ်တာဆိုရင်ဒီနိုင်ငံမြင်းများလာအောင်လုပ်ပြဖို့လိုပါတယ်ဗ
ျအထူးသဖြင့်မြမစီးပွားရေးမှာတရုတ်ကိုပိုးပြီးအားထားရတဲ့အခြေအနေကိုကြော်လွှားနိုင်ဖို့လိုနေတယ်လို့မြင်ကြောင်းဥကန်ထွန်းကပြောပါတယ
်ကျွန်တော်တို့ဒီတလောက်ကတော့တရုတ်တရားသူတို့တက်ကြည့်ပါလေအဖက်ဖက်ကရေးကြီးတက်တော့တချို့စိတ်ယုံနေမှာဆိုရင်သမင်းချက်တွေကသူတို့လူခေါ်လာတကယ်တော့သူတို့ငွေချေးရမယ်ချေးရကမှာတူများနိုင်ငံဤသူအတုံးလုံးတွေတက်တာမယ်ချင်းအောင်တုံးတောင်ထားတဲ့ဟိုလည်းမကျိုးနေမှာပါတင်ရမယ်စားအရင်အရာယူခဲ့တာဘလို့လို့ဆုံးဖြတ်လဲဆိုတော့ကျွန်တော်အားသိမ့်ပ
ါမြန်မာနိုင်ငံမှာနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာဒေါအောင်ဆန်းစုကြည်အစိုးရတက်လာတဲ့2015-16 ခုနှစ်မှာအမေရိကန်ဒေါ်လာ 6.5 ဘီလီယံအထိရှိခဲ့ပေမဲ့2019-2018ခုနှစ်တွေမှာတော့ဒေါ်လာ 5.8 ဘီလီယံအထိတဖြည်းဖြည်းကျဆင်းခဲ့ပါတယ်ရှင်